မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American Fan ရဲ့2018ခုနှစ်ဩဂုတ်လ28ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Washington DC မြို့တော်ကနေ9ဒိုမီတာ1925ရူကနေတိုက်တင်ဆက်နေပါပြီရှင်ကျမများသတင်းအောင်ပါဒီနေ့ညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားပါမယ
်ကျမသင်္ကီထိုက်ပါရှင်ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုတော့မအီတန့်စင်တဲ့အတူကြီးညာပါမယ်ကွလွန်တိုအမေရိကန်ထက်လွတ်တော်အမတ်ဂျိုမက်ကင်းအတွက်ဂုဏ်ပြုအောက်မေ့ပွဲအခမ်းအနားတွေကိုအမေရိကန်သမ္မတဟောင်းတွေနိုင်ငံရေးလောကကပုံကူတွေတက်ရောက်ကြဖို့ရှိနေပါတယ်။ရိုဟင်ဂျာပြည်ပခန့်ကိုတစ်ဖက်သက်တန်းခတ်ပိတ်ဆို့မှုတွေပြစ်တင်ဝေဖန်မှုတွေနဲ့ဖြေရှင်းနိုင်မှာမဟုတ်ဘူးလို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကြားကြရပါမယ်ရှင်။
ဟုတ်ကဲ့ပါရှင်။အင်္ဂါညနေခင်းအတွက်ထိတ်တန့်ရောက်တဲ့နေ့ကတော့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာချက်လက်ရှာဖွေရေးအဖွဲ့ရဲ့ထုတ်ပြန်တဲ့အစီရင်ခံစာနဲ့အကြံပေးချက်တွေကိုကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့အလေးထားကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူတရစ်ကတင်းလာနေကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
Thanks for Secretary General's concern. This is a very important report that all bodies of the United Nations and the international community should give serious consideration to, as well as its recommendations.
မလေးရှားနိုင်ငံမှာရှိနေတဲ့ချင်းတိုင်းသားလူမျိုးစုတွေတွေ့ကြုံနေရတဲ့အခက်အခဲတွေအကြောင်းစရတဲ့သတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့မအီတန်စင်တို့ကပြောပြပေးပါအောင်ရှင
်။ပြီးခဲ့တဲ့စနေနေ့ကကွယ်လွန်ခဲ့တဲ့အသက်81နှစ်အရွယ်အမေရိကန်ထက်လွတ်တော်မှဂျိုမက်ကင်းကိုနောက်ဆုံးအနေနဲ့အောက်မေ့ဂုဏ်ပြုတဲ့အခမ်းအနားတွေထဲကတစ်ခုဖြစ်တဲ့စနေနေ့အောက်မေ့ဂုဏ်ပြုပွဲကိုတော့နိုင်ငံရေးအတိုင်းအဝိုင်းအတွင်းလက်ရှိတာဝန်ထမ်းဆောင်နေကြသူတွေရောအရင်ကတာဝန်ထမ်းဆောင်ခဲ့ကြသူတွေရောတက်ရောက်ကြဖို့ရှိနေပါတယ်။ Washington DC က National Cathedral မှာကျင်းပမယ့်အခမ်းအနားမှာတော့သမ္မတဟောင်းနေဖြစ်တဲ့ Barack Obama နဲ့ George W. Bush တို့ကချီးကျူးဂုဏ်ပြုစကားပြောကြမှာပါ။နိုင်ငံခြားရေးဝန်ကြီးဟောင်း Henry Kissinger နဲ့အထက်လွှတ်တော်အမဟောင်း Joseph Lieberman တို့လည်းစကားပြောကြမှာဖြစ်ပါတယ်။ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်၊ကာကွယ်ရေးဝန်ကြီးဟောင်းဝီလျံကိုဟင်း၊နယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလူးမ်ဘတ်နဲ့အထက်လွှတ်တော်အမဟောင်းတွေဖြစ်ကြတဲ့ဂရေးဟတ်၊ရူးစ်ဖင်ဂို၊ဖီဂရမ်တို့ကတော့ကွယ်လွန်သူဂျိုမက်ကင်းရဲ့ခေါင်းတလားကိုတည်ဆောင်ကြမှာဖြစ်ပါတယ်။အထက်လွှတ်တော်အမဂျိုမက်ကင်းရဲ့ရုပ်အလောင်းကိုတော့လာမယ့်တနင်္ဂနွေနေ့မှာမယ်လန်ပြည်နယ်အနာပိုလစ်ကသူတက်ရောက်ခဲ့တဲ့အမေရိကန်ရေးတပ်အကယ်ဒမီမှာမြှုပ်နှံမှာဖြစ်ပါတယ်။1989ခုနှစ်မှာအထက်လွှတ်တော်အမတ်ဖြစ်မလာခင်ဂျိုမက်ကင်းက1983ခုနှစ်ကစလို့ပြည်နယ်အောက်လွှတ်တော်အမတ်အဖြစ်တက်တန်းနှစ်ကြိမ်တာဝန်ယူခဲ့တဲ့အရီဇိုနာပြည်နယ်မှာသူ့အတွက်အောက်မေ့ပွဲအခမ်းအနားတွေကိုစတင်မှာဖြစ်ပါတယ်။မနေ့ပြန်ပုံထုံးနေ့မှာတော့အရီဇိုနာပြည်နယ်လွှတ်တော်မှာသူ့ရဲ့ရှော့လောင်းကိုထားရှိဂုဏ်ပြုမှာဖြစ်ပါတယ်။အထက်လွှတ်တော်အမတ်မက်ကင်းကွယ်လွန်ခဲ့ရမှုအပေါ်အမေရိကန်နိုင်ငံရဲ့အတိုင်းအဝိုင်းကရောကမ္ဘာခေါင်းဆောင်တွေကပါသူ့အကြောင်းအမှတ်ရပွဲတွေကိုပြန်လည်အောက်မေ့ပြောဆိုနေကြပါတယ်။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဂျိုမက်ကင်းရဲ့စစ်မှုထမ်းဘဝဒါမှမဟုတ်လဲနိုင်ငံရေးအရာဆောင်ရွက်ခဲ့တာတွေကိုရည်ရွယ်ပြောဆိုတာမဟုတ်ဘဲမက်ကင်းကွယ်လွန်ရမှုအတွက်မိသားစုနဲ့ထပ်တူဝမ်းနည်းရကြောင်းသာပြောဆိုထားတာပါမက်ဂျိုမက်ကင်းကိုတရားကောင်တူဦးဖြစ်ခေါ်ဆိုပြီးသူ့ဘဝဖျက်ဆီးမှုတွေကိုချီးကျူးဂုဏ်တင်ထားတဲ့ကြေညာချက်တစ်စောင်ထုတ်ဖို့သမ္မတအင်ပြူရောကပြင်ဆင်ခဲ့ပေမဲ့လည်းသမ္မတထရန့်ကပယ်ချခဲ့တယ်လို့မနေ့တနင်္လာနေ့တုန်းကဝါရှင်တန်ပို့စ်သတင်းစာကြီးကဖော်ပြပါတယ်ကွယ်လွန်သူအထက်လွှတ်တော်အမတ်ဂျိုမက်ကင်းကိုဂုဏ်ပြုတဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်ကုံမှာသမ္မတအင်ပြူတော်မှာအလံကိုတိုင်တဝက်ရှော့ချလွှင့်ထူခဲ့ပေမဲ့လို့လဲမနေ့တနင်္လာနေ့မှာတော့အလံကိုပြန်ပြီးအပြည့်တင်ခဲ့ပါတယ်။ဒါပေမဲ့တနင်္လာနေ့နေ့ကင်းပိုင်းမှာတော့အမေရိကန်သမ္မတအင်ပြူတော်မှာအလံကိုတိုင်တဝက်ပြန်ပြီးတော့ရှော့ချလွှင့်ထူခဲ့ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေပြန်ပြီးတော့စတင်ဖို့ကနေဒါနိုင်ငံကထိတ်တန့်စည်းစိမ်းညှိနှိုင်းသူနိုင်ငံခြားရေးဝန်ကြီးခရစ်စတီယန်ဖရီလန်ကဒီကနေ့မှဝါရှင်တန် DC မြို့တော်ကိုလာရောက်မယ်လို့မျှော်လင့်ရပါတယ်။မနေ့ကတော့သမ္မတထရမ့်ကမြောက်အမေရိကနိုင်ငံများကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA မှာပါဝင်နေတဲ့ကနေဒါနိုင်ငံကိုဘေးဖယ်ပြီးတော့အမေရိကန်ပြည်အောင်ချင်းနဲ့မက္ကဆီကိုနိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုအစ်တတွေရရှိလိုက်ပြီလို့ပြောဆိုထားပါတယ်။ညှိနှိုင်းမှုတွေပြန်ပြီးတော့စတင်မှာဖြစ်သလိုတရားမျှတတဲ့ညှိနှိုင်းမှုဖြစ်အောင်ဆောင်ရွက်မယ်အကြောင်းကိုလည်းသမ္မတထရမ့်ကပြောဆိုထားပါတယ်။ ကနေဒါနိုင်ငံဟာအမေရိကန်ရဲ့ဒုတိယအကြီးဆုံးကုန်သွယ်ပတ်နိုင်ငံလည်းဖြစ်ပါတယ်။အကယ်၍ကနေဒါနဲ့အမေရိကန်တို့ညီနိုင်မှုအောင်မြင်မှုမရှိရင်တော့အမေရိကန်အနေနဲ့မက္ကဆီကိုတနိုင်ငံတွေနဲ့ပဲကုန်သွယ်ပတ်သဘောတူညီချက်ရမယ်။အမေရိကန်အတွက်တော့အကျိုးရှိပါမလားဆိုရဲမေးခွန်းတွေနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာဖြတ်သိမ်းခံထားတဲ့နိုင်ငံရေးပါတီကပါတီဝင်14ဦးကိုအစိုးရကပြန်လွှတ်ပေးလိုက်ပါတယ်။ဆယ်စုနှစ်သုံးခုကြာနိုင်ငံအာဏာကိုရယူထားတဲ့ဝန်ကြီးချုပ်ဟွန်ဆန်ကိုထပ်ပြီးတော့တက်တန်းတိုးပေးလိုက်တဲ့အငင်းပွားပွဲရွေးကောက်ပွဲနောက်ပိုင်းအခုလိုလွှတ်ပေးတာဖြစ်ပါတယ်။ကမ္ဘောဒီးယားဘီရင်ရဲ့ပြစ်ဒဏ်လူငယ်ခွင့်နဲ့ဒီကနေ့အင်ကာနစ်အစောပိုင်းဖနွမ်ပင်မြို့တော်ကပရိစာထောင်ကနေဒီလူတွေလွတ်လာတာဖြစ်ပါတယ်။အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့2014ခုနှစ်လမ်းပေါ်ထွက်ဆန္ဒပြမှုတွေမှာပါဝင်ပတ်သက်ခဲ့တဲ့အတွက်သဘုံထားမှုနဲ့သူတို့ကိုပြစ်ဒဏ်ချတာဖြစ်ပါတယ်။ထောင်နှံ9နှစ်ကနေအနှစ်20အထိပြစ်ဒဏ်ချခံထားရသူတွေလည်းဖြစ်ပါတယ်။သူတို့ကျူးလွန်ခဲ့တာတွေအတွက်တောင်းပန်ကြောင်းထုတ်ပြန်ခဲ့ကြပြီးတဲ့နောက်ပြစ်ဒဏ်လွန်ကြီးခွင့်ရတာဖြစ်ပါတယ်။တရားရုံးချုပ်အမိန့်နဲ့ပြီးခဲ့တဲ့နှစ်မှာဖျက်သိမ်းလိုက်တဲ့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကပါတီဝင်တွေလည်းဖြစ်ပါတယ်။အတိုက်ခံပါတီကိုဖျက်သိမ်းခဲ့တာကြောင့်ပြီးခဲ့တဲ့လကကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီကလွှတ်တော်နေရာ125နေရာစလုံးကိုအနိုင်ရသွားစီရေးလမ်းပွင့်သွားတာလည်းဖြစ်ပါတယ်။ပါတီငယ်စကုတ်ခုတို့ရွေးကောက်ပွဲဝင်ပြိုင်ခဲ့ကြပေမဲ့အတိုက်အခံပါတဲ့ဆိုယုံနာဖြစ်စေခဲ့တာပါလက်ရှိအာဏာရပါတီကအပြတ်အသတ်နိုင်ရသွားတာကြောင့်နောက်လာတဲ့လွှတ်တော်သစ်ဖွဲ့စည်းပြီးရင်တော့နိုင်ငံအာဏာကို33နှစ်တာချုပ်ကန့်ထားတဲ့ဝန်ကြီးချုပ်ဟွန်ဆန်အတွက်နောက်ထပ်သက်တမ်းထပ်တိုးသွားစေမှာဖြစ်ပါတယ်
တောင်ကိုရီးယားအမေရိကန်နဲ့တန်တမန်ရေးရာပြပြအောင်လို့ဆောင်ရွက်နေတဲ့မြောက်ကိုရီးယားဟာဂျပန်နိုင်ငံရဲ့အမျိုးသားလုံခြုံရေးအပေါ်မှာတော့ဆွေးနွေးရတဲ့ချင်းချောင်းမှုအဖြစ်ဆက်ရှိနေသေးတယ်လို့ဂျပန်ကပြောဆိုလိုက်ပါတယ်။ဒီကနေ့မှာထုတ်ပြန်လိုက်တဲ့နှစ်စဉ်ထုတ်ဝေနေကြဂျပန်နိုင်ငံရဲ့ကာကွယ်ရေးမူဝါဒစာတမ်းအရအခုလိုကောက်ချက်ထားလိုက်တာလည်းဖြစ်ပါတယ်။2016ခုနှစ်ကလေးကမြောက်ကိုရီးယားအနေနဲ့အနုမြူဆန်တက်မှုအသုံးချိန်လုပ်ခဲ့တယ်လို့ပဲ့ထင်းတက်ဒုံးကြီးအခု40ထက်မနည်းကိုလည်းဖြစ်ခတ်ဆန်တက်ခဲ့တဲ့အပြင်ဂျပန်နိုင်ငံဘက်ခြမ်းကိုလည်းကြီးကြခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးရန်ကိုကျူတင်ကာကွယ်နိုင်မှုအတွက်အမေရိကန်မှဆောက်လုပ်တဲ့ Aegis Ashore တာဒိုနဲ့တာလက်မစ်ဆိုင်းဒုံးခွဲရေဒါခံတဲ့ဒီစနစ်တွေကိုတက်ဆင်ဖို့ပြင်ဆင်နေတဲ့အကြောင်းဂျပန်နိုင်ငံကပြောဆိုထားပါတယ်။မြောက်ကိုရီးယားဟာတောင်ကိုရီးယားနဲ့ဆက်ဆံရေးပြည်လည်အောင်လို့အပြင်ညှိနေတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့သမိုင်းဝင်ထိပ်သီးစည်းဝေးပွဲကိုလည်းဂျွန်လ၁၂ရက်နေ့တုန်းကစင်ကာပူမှာကျင်းပနိုင်ခဲ့ပါတယ်။မြောက်ကိုရီးယားကသူ့ရဲ့အနုမြူနဲ့မစ်ဆိုင်းစီးတင်တွေကိုဆွတ်မဲ့အကြောင်းအကြမ်းနဲ့သဘောတူထားတဲ့အကြောင်းလက်မှတ်ရေးထိုးခဲ့ပါသေးတယ်။အရှိတရုတ်ပြည်နယ်အတွင်းမှာနေပြည်တော်ဆိုင်မှုချဲ့ထွင်လာတဲ့တရုတ်နိုင်ငံဟာလည်းသူ့ရဲ့စစ်တပ်ကိုအားဖြည့်လာနေတာကလည်းစိုးရိမ်စရာကိစ္စတစ်ခုဖြစ်တဲ့အကြောင်းဂျပန်နိုင်ငံရဲ့ကာကွယ်ရေးမူဝါဒစာရမ်းမှာဖော်ပြထားပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1068ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်အရင်းနဲ့ပတ်သက်ပြီးဖိအားပေးနေတာတွေကပြည်ထနာကိုဖြည့်ရှင်ရေးအထောက်အကူမဖြစ်ဘူးလို့တရုတ်ဘက်ကဒီကနေ့ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုတုံ့ပြန်ပါတယ်
။我认为单方面的指责或者说是施压其实是无助于问题的解决的中方只是一如既往希望
ရိုဟင်ဂျာမွတ်စလင်အရင်းနဲ့ပတ်သက်ပြီးတစ်ဖက်သက်တန်းခတ်ပိတ်ဆို့မှုတွေဝေဖန်မှုတွေနဲ့ကင်တွယ်ဖြည့်ရှင်းလို့ရမယ်လို့တရုတ်အနေနဲ့မယူဆပဲအပြုသဘောဆောင်တဲ့အခန်းကဏ္ဍကသာဆက်ပြီးဆောင်ရွက်သွားမယ်လို့ပြောဆိုသွားတာဖြစ်ပါတယ်ကုလသမဂ္ဂရဲ့ဆွေးနွေးမှုတွေအရေးယူဆောင်ရွက်တာတွေကိုတရုတ်ဘက်ကတားဆီးပိတ်ပင်နေဆိုတဲ့ပြောဆိုချက်အပေါ်မှာသဘောမတူဘူးလို့လည်းပြောခွင့်ရဟွာချောင်ရင်ကပြောဆိုပါတယ်ရိုဟင်ဂျာရေးဟာလူမျိုးရေးဘာသာရေးအရာရောတမိုင်းချောင်းအရာပါရှုပ်ထွေးနေတဲ့ပြဿနာဖြစ်တဲ့အကြောင်းဆွေးနွေးညှိနှိုင်းမှုတွေနဲ့သာဒီကိစ္စပြေလည်ရေးဆောင်ရွက်ရမှာဖြစ်ကြောင်းနိုင်ငံတကာအတိုင်းဝိုင်းဘက်ကရောမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကရောစ조사ဖြေရှင်းနေကြပြီးတိုးတက်မှုတချို့ကိုတွေ့ရတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဒီကိစ္စကိုဆွေးနွေးညှိနှိုင်းဖြေရှင်းနိုင်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းဘက်ကအပြုသဘောဆောင်တဲ့အခန်းကဏ္ဍကနေဆက်ပြီးပံ့ပိုးဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ်။မ မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဆွေးနွေးညှိနှိုင်းမှုတွေတိုးတက်လာစေဖို့ရခိုင်ပြည်နယ်တွင်ရေရှည်တည်ငြိမ်ရေးကိုထိန်းသိမ်းပြီးလက်တွေ့ကျတဲ့ဖြည့်ရှင်းချက်တရက်နဲ့ရှစ်ဆက်ဖော်ဆောင်နိုင်ရေးကိုသာနိုင်ငံတကာအတိုင်းဝိုင်းဘက်ကဆက်ပြီးဆောင်ရွက်ဖို့ကိုလည်းတရုတ်ဘက်ကဒီကနေ့တိုက်တွန်းလိုက်ပါတယ်ရှင်
။မြန်မာနိုင်ငံကချင်းနေရီနဲ့ပတ်သက်ပြီးတော့ဒီကနေ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှဆွေးနွေးကြဖို့ရှိနေပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့ထားတဲ့မြန်မာဆိုင်ရာစုံစမ်းရေးအဖွဲ့ကပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစီရင်ခံစာထုတ်ပြန်ခဲ့ပြီးတော့နောက်တစ်နေ့မှာပဲဆွေးနွေးဖို့စီစဉ်ခဲ့ကြတာဖြစ်ပါတယ်။ဒီနေ့လူခွင့်ရေးကောင်စီဆွေးနွေးပွဲမှာတော့ကုလသမဂ္ဂတွင်မူချုပ်အန်တိုနီယိုဂူဒရက်စ်နဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဟောလိဝုဒ်တရုတ်ဆောင်ကိတ်ဘလန်ချက်တို့လည်းတက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်။မနေ့တုန်းကစုံစမ်းရေးအဖွဲ့ရဲ့စီရင်ခံစာမှာတော့ရွှေချမူဆင်းတွေအပေါ်ပြီးခဲ့တဲ့နှစ်အတွင်းဖြိုခွင်းမှုတွေမှာမြန်မာစစ်တပ်ဘက်ကနေပြီးတော့ကြမ်းကြုတ်ရက်စက်မှုတွေရှိခဲ့တယ်လို့အစီရင်ခံစာထဲမှာဆွတ်ဆွဲထားပြီးတော့နိုင်ငံတကာစုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့စစ်တပ်ထိတ်တန့်ခေါင်းဆောင်တွေကိုတရားစွဲဆိုဖို့တိုက်တွန်းပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောက်နိုင်နဲ့တခြားစစ်တပ်ခေါင်းဆောင်ပိုင်းကပုဂ္ဂိုလ်၅ယောက်တို့ကိုလူမျိုးတုံးတက်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းထားပါတယ်။ဒီကိလို့ဂျိုရင်းကောင်စီမှာမြမရေးဆွေးနွေးမယ့်အချိန်နဲ့ကိုက်ပြီးတော့ကုလစုံစမ်းရေးအဖွဲ့ကအစီရင်ခံစာထုတ်လိုက်တာလို့သမရယုံပြောခွင့်ရဦးစော်ထေကတုံ့ပြန်ပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့မြမဆိုင်ရာအချက်လက်ရှာဖွဲ့အဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုလက်မခံဘူးလို့လည်းပြောဆိုထားပါတယ်။မြမဘက်ကနိုင်ငံတကာပညာရှင်တွေပါတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုဖွဲ့ထားပြီးတော့ဒီကတွေ့ရှိချက်တွေကိုအရေးယူဆောင်ရွက်သွားမယ်အကြောင်းနဲ့မြန်မာနိုင်ငံအနေနဲ့လူခွင့်ချုပ်ပေါင်းမှုတွေကိုလုံးဝတိကျမှာမဟုတ်ဘူးဆိုတာကိုနိုင်ငံတကာကကတိပြုပြီးသားဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
။ဥရောပသမ္မတ EU ကနေဗီတင်တို့နှုတ်ထွက်ပြီးနောက်ပိုင်းကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်နိုင်ရည်ရွယ်တဲ့ဗီတင်ဝန်ကြီးချုပ်ထရီဇာမေရဲ့အာဖရိကတိုက်သုံးနိုင်ငံခီးစဉ်ရဲ့ပထမဆုံးနိုင်ငံအနေနဲ့ဒီကနေ့အင်ကာနီမှာတောင်အာဖရိကနိုင်ငံကိုရောက်ရှိနေပါတယ်။တောင်အာဖရိကနိုင်ငံမြို့တော်ကိတ်တောင်းမှာဗီတင်ဝန်ကြီးချုပ်မေကတယောက်လာသူတွေကိုမိန့်ခွန်းပြောတာမှာတော့ဗီတင်အနေနဲ့အာဖရိကတိုင်းနဲ့ကုန်သွယ်ရေးနဲ့အကျိုးစီးပွားတွေအတွက်တိုးမြှင့်ပူးပေါင်းဆောင်ရွက်လိုတယ်လို့ထည့်သွင်းပြောဆိုသွားပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အီတန်စင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်တဲ့အစီအစဉ်ကို Radio ကသာမကပဲ VOA Internet ဆက်မြန်တာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းတဲမှာပဲတိုက်ရိုက်နာဆင်နိုင်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။လူခွင့်ရေးကောင်စီကရွေးချယ်ခန့်အပ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ကတနင်္လာနေ့ကဂျနီဗာမှာအစီရင်ခံစာထုတ်ပြန်ခဲ့ရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာစိုးရိမ်ွယ်လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးအရေးယူဖို့အကြံပေးထားပါတယ်။အခုလိုအကြံပေးချက်တွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာဖွဲ့စည်းတွေကလေးလေးနက်နက်ခံယူဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကတိုက်တွန်းတဲ့အကြောင်းသူ့ရဲ့ပြောခွင့်ရကသတင်းတောက်တွေကိုပြောခဲ့ပါတယ်။အကြောင်းစုံကိုဒေါ်လလတန်းကတင်ပြပေးပါမယ်။
အင်ဒိုနီးရှားအစိုးရရှိနေချုပ်ဟောင်းမာဇူကီဒီရစ်မန်ဦးဆောင်ပြီးတီရီလင်ကာကရာဒီကာကုမရာဆာမီနဲ့ဩစတြေးလျကခရစ်စတိုဖာဆီဒိုတီတို့သုံးဦးပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ဟာဒီနေ့လာနေ့ကဂျနီဗာမှာတင်သွင်းခဲ့တဲ့အစီရင်ခံစာမှာမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်အကြီးအကဲ6ဦးတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုပေါ်ကျွလွန်တဲ့ရာဇဝတ်မှုတို့ကြောင့် ICC နိုင်ငံတကာခုံရုံးတင်မှုကြံပေးထားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုတွားရောက်ခွင့်မရဘဲရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးခွင့်လို့ရအိနီချင်းဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်စုံစမ်းစစ်ဆေးကြရမှာလူပေါင်း185ဦးတို့ရဲ့ထွက်ဆိုချက်တွေဆက်သွယ်ရေးဂျူဒူကရိုက်ကူးထားတဲ့ရုပ်ပုံတွေဓာတ်ပုံတွေနဲ့ဗီဒီယိုတွေအပါအဝင်ရာဇဝတ်မှုကင်းဆိုင်ရာနဲ့စစ်ဘက်ဆိုင်ရာကြွန့်ကျင်ပညာရှင်တို့ရဲ့အကူအညီနဲ့အခုလိုအစီရင်ခံစာကိုပြုစုခဲ့တာဖြစ်ပါတယ်။အစီရင်ခံစာနဲ့အကြံပေးချက်တွေကိုကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့အလေးထားကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကလင်းလာနေကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
As far as Secretary General's concerned, this is a very important report that all bodies of the United Nations.
အတွင်းမှုချုပ်အနေနဲ့ဒီအစီရင်ခံစာဟာတိတ်ကိုအရေးကြီးတယ်လို့ယူဆပါတယ်။ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့နိုင်ငံတကာလူအဖွဲ့အစည်းတွေကဒ ီအစီရင်ခံစာကိုရောအစီရင်ခံစာရဲ့အကြံပေးချက်တွေကိုရောလေးလေးနက်နက်ခံယူသင့်ပါတယ်မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အတွင်းမှုချုပ်အနေနဲ့စိုးရိမ်မကင်းဖြစ်ပြီးဒါတွေကိုဖြေရှင်းရမယ်ပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးရမယ်ဆိုတာကိုအလေးနဲ့ပြောလာခဲ့တာဖြစ်ပါတယ
်ဒါအပြင်မြန်မာစစ်ကောင်ဆောင်တွေကို ICC နိုင်ငံကခုံရုံးတင်မှုစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အကြံပြုချက်ပေါ်အတွင်းမှုချုပ်ရဲ့ထင်မြင်ချက်နဲ့ပတ်သက်လို့ကတော့ Mr. Dujarric က ICC ခုံရုံးတင်ရေးဟာထွေထွေညီလာခံရဲ့လုတ်ပိုင်ခွင့်မှာမရှိတဲ့အကြောင်းအခုလိုဖြေကြားခဲ့ပါတယ
်။ As you know it's an independent report we will Secretary General and we'll be giving a due consideration.
ဒီအစီရင်ခံစာဟာတရားလွတ်လပ်စွာစုံစမ်းတင်ပြထားတဲ့အစီရင်ခံစာဖြစ်ပါတယ်။အတွင်းမှုချုပ်အနေနဲ့လက်ခံစဉ်းစားဖို့ရှိသလိုကျန်ကုလသမဂ္ဂအဖွဲ့အစည်းအားလုံးကလည်းလက်ခံစဉ်းစားတင်ပါတယ် ICC နိုင်ငံကခုံရုံးတင်ဖို့ကအတွင်းမှုချုပ်ကတဆင့်မလုပ်နိုင်ပါဘူ
းလူရင်းကြ9သိန်းနီးပါးလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခုံလုံရတဲ့လူအခွင့်အရေးကျွလွန်ချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖျက်ရှားမှုလို့အတွင်းမှုချုပ်ဂူတရက်စ်ကပြောခဲ့တာဖြစ်ပေမဲ့လို့လေကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကနာမည်တက်တဲ့ genocide အသုံးနဲ့ပတ်သက်လို့ကတော့အတွင်းမှုချုပ်ရဲ့သဘောထားကိုအင်္ဂါနေ့လုံခြုံရေးကောင်စီနေကင်းပိုင်းကျင်းပမယ်လူဝင်ကြရေးတကပွင့်စီပွေးပွဲမှာအတွင်းမှုချုပ်ပြောကြားတဲ့မိကုံးကိုတည်တည်ချာချာနားထောင်ကြည့်ဖို့မစ္စတာဒူဂျာရစ်ကတိုက်တွန်းလိုက်ပါတယ
် The actual naming of a genocide is one as far as UN is concerned needs to be done
Genocide ဆိုတဲ့လူမျိုးရုံးတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုအမိတပ်ပြောဖို့ကနိုင်ငံတကာတရားရေးအဖွဲ့အစည်းကလှုံ့ဆော်ရမှာဖြစ်တယ်လို့ကုလသမဂ္ဂကခံယူပါတယ်ဒီလိုပြောလို့လဲရခိုင်မြောက်ပိုင်းအခြေအနေပေါ်အတွင်းမှုချုပ်ကနောက်ဆုတ်သွားမယ်လို့မဆိုလိုပါဘူးမနက်ဖြန်မှာပြောမဲ့သူ့ရဲ့မိကုံးကိုနီးနီးကပ်ကပ်စောင့်ကြည့်ဖို့ကျွန်တော်တို့တိုက်တွန်းလိုပါတယ
်တင်းလာနေကကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာမတင်သွင်းမီပုံမှန်လှုပ်ထုံးရမြန်မာအစိုးရထံကိုအစီရင်ခံစာကြိုတင်ပေးဖို့ခဲ့ပေမဲ့လေမြန်မာအစိုးရထံကတော့သဘောထားထုတ်ပြန်ချက်ချက်ချင်းထွက်ပေါ်လာသေးတာတွေ့ရကြောင်းလည်းသတင်းတွေမှာဖော်ပြထားပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကြီးရွာကစုလိုက်ပြုံလိုက်တပ်ဖြတ်ခံမှုကိုသတင်းယူခဲ့တဲ့ Writer သတင်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုတင်းလာနေမှာတော့အပြစ်ရှိမှရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ပြီးဖြစ်ပါတယ်။ဒီမှုနဲ့ဆက်နွယ်ပြီးတော့ပဲလက်ရှိမြန်မာသတင်းမီဒီယာတွေကြုံနေရတဲ့အခက်အခဲအထူးဖြင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့ကြုံနေရတဲ့အခြေအနေတွေကိုလာမယ့်အင်္ဂါနေ့ညဒက်ရီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပအဝင်ဆွေးနွေးမင်းများလိုရသွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒက်ရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုဆိုပါရစေ
။ဒီကနေ့ညတဲ့ deadline စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့မွန်နိုင်ငံရဲ့ပါတီတွေတပါတီတွေပေါင်းစည်းလိုက်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မတူကွဲပြားစွာရှိနေတဲ့မွန်နိုင်ငံ၏ပါတီတွေဟာတပါတီရဲ့အဖြစ်ပေါင်းစည်းသွားကြဖို့သဘောတူညီမှုရရှိခဲ့ပြီးပါတီအမည်တစ်ကိုရွေးချယ်နေစေဖြစ်တယ်လို့မွန်ပါတီပေါင်းစည်းကော်မတီတာဝန်ရှိသူတွေကပြောပါတယ်။လာမယ့်စက်တင်ဘာလမှာပါတီမပုံတင်သွားမှာဖြစ်ပြီးမွန်ပါတီတွေပူးပေါင်းလာတာကြောင့်လာမယ့်2020ရွေးကောက်ပွဲမှာရလက်ကောင်းတွေပေါ်ထွက်လာမယ်လို့မျှော်လင့်နေကြပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။တရားဝင်မွန်နိုင်ငံ၏ပါတီနှစ်ပါတီဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်မျိုးရပါတီနဲ့မကြာခင်ကမှအသက်ဖွဲ့စည်းထားတဲ့မွန်မျိုးရကိုစားပြုပါတီတို့ဟာပေါင်းစည်းကြဖို့သဘောတူညီထားကြပြီဖြစ်တယ်လို့မွန်ပါတီပေါင်းစည်းရေးကော်မတီကနာလီသမားကနေ VOA ကိုခုလိုပြောပါတယ
်ကျွန်တော်တို့နှစ်ပါတီပေါင်းစည်းချင်နေရတော့ပြီးပြတ်တော့စီးသွားပါပြီကျွန်တော်တို့နှစ်ပါတီချင်းပြင်ပမှရှိနေတဲ့အင်အားစုတွေနဲ့လည်းပေါင်းစည်းဖို့အတွက်ကပြီးပြတ်တော့ဖြစ်နေပြီအဲ့တော့ကျွန်တော်တို့ကဒီလာမယ့်သောစပြေလေးမှာပါတီအမည်တစ်ကိုကျွန်တော်တို့အတည်ပြုသွားမယ်အဲပါတီအမည်တစ်ကိုအတည်ပြုသွားပြီးဆိုလို့ရှိရင်ပေါင်းစည်းရေးခန္ဓာတစ်ခုကိုလုပ်ဖို့ကျွန်တော်တို့ရည်ရွယ်ချက်သတ်မှတ်သွားမယ်ခန္ဓာပြည်လို့ရှိရင်တော့ကျွန်တော်တို့ပါတီမှတ်ပုံတင်တဲ့ကိစ္စကိုတစ်ဆက်တည်းဆက်လက်ဆောင်ရွက်သွားဖို့ရှိတယ်
Lashima Ponzi Jama Bombari Dugani, Yuja Subutara, Badi Misatonku Tegani, and Mideku Yuja Tamana Goto, Tida Diga Mumbi Duria, the Boras and Nago Yayuni Delule, Nali the Maga Subare, Natasangaguni, Yuga Wemaranga, Badi Ponzi Jabu, Mumbi Duri, Tangadorigani, Lula, Sanashi Jabi Mele, Badi Ponzi Kimalare Chinigani, Akulu Ponzi Nantera Kibare, Madu Quebare, Badi Muada Vishini Mele, The Muraloya Pong, Josie Wago, Sheshulu, Ponsi Yipila, Lu, Mombati, Ponsi Yikomziga, Nali the Manga Kulu, Piovare.
Say, for Jimus, the border in Nizari, the Tate Tapu, the Dodo Leve, the Mondamudalunga Pong, Josie Wago, Poma, the Nobu Chigan, Piro Ponsi Tara, Pitta, the Tado, the Dongya, the Sunday night, Pisa Puro, Makapulu, Nizabai.
Monavadi got no thought to the net. The Channing I asked the net soup for that. Momura Kuzaku party, Posang Yuporinet. Monavadi that she hid to a Puvambo to Botu Yimu Yashi Tabulu. Momura Kuzaku party, Posang Yuporga, Nine Moyazaga, Piovare. Mombadi with Ponzi Jaroma, Pietre. Lamet Natana said, You got Wema, Yala County, Posala, Lake Melum, Yolinja, Nine Moyazaga, said Piovare.
ແລະລູກຄວຍແປນດີແຂຈາດໍຈົນລູກມົນລູດີກະປົ້ມປາຕີລາຄວຍດີແຕ່ຕະບໍຊິດາບໍແລະລູກຄວຍແປນດີແຂຈາດໍຈົນລູກມົນລູດີກະປົ້ມອໍພີດໍແມ່ນມາໄປດາໄດ້ຊິແມ່ຕະໂຕຈາດໍດີມົນປາຕີຄວຍແຕ່ຂາຈາດໍເອມາຕັດດີດໍຈົນລູກອາຍາຊິນາມົນບໍ່ຊິຈາບໍເລຈົນລູກກະກູຊາຢູ່ລົດດໍອໍມາຈົນລູກລີ້ຍາເປັນນາຍາບໍ
အခုနောက်ထပ်ဆက်မှာမွန်ပါတီအားလုံးပေါ့နော်အဲ့မှာပေါင်းစည်းပြီးတော့တပါတီရဲ့ဖြစ်မယ်ဆိုရင်တော့ကျွန်တော်တို့မွန်ပါတီကိုအင်လိုက်အားတိုင်းမေးပြီးထောက်ခံကြမယ်လို့ကျွန်တော်အဲ့ဒီလိုပဲယူဆရတယ်လေယုံနဲ့ယုံကြည်တယ်လေမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMTP မွန်မြူရာပါတီ MMP တို့ပေါင်းစည်းဖို့မွန်ကိုစားပြုပါတီဖော်ဆောင်ရေးနဲ့ဆက်သူဖွဲ့နဲ့ပုဂ္ဂလချောင်းရင်းနေမှာမ
မြန်မာနိုင်ငံစံရလွတ်ခံတဲ့အမြင်တစ်ခုကိုရွေးချယ်သည်ပြီးရေမွန်တပါတီပြင်းပြမှုမှာကျန်အင်အားစုတွေပါဝင်လာရင်းနဲ့ကျန်တဲ့ဆက်လက်တွေကိုဆက်လက်ဆွေးနွေးသွားရည်လို့ဖြစ်ပါတယ်မွန်ပါတီပေါင်းစည်းမှုရှိလာတာဟာမွန်ပြည်သူတွေအတွက်လိုလားတောက်တာနေတဲ့တို့ရဲ့မြန်မာချက်ရောင်းနေပေါ်လာပြီလို့ပဲကျွန်တော်တို့က
အကောင်းနေတဲ့ဘက်ကနေပြီးပဲကျွန်တော်တို့ရှုမြင်ပါတယ်။ပေါင်းစည်းစားတဲ့မွန်ပါတီတွေမှာအောက်ဂရဖြစ်နိုင်အောင်ဒုဥစ္စာတွေဖြစ်နိုင်ချမ်းသောနိုင်ကျင်မှုမွန်ခေါ်နိုင်ငံတိုင်းတောက်တာလှအောင်အသွေးမှုဖြစ်တောက်တာမင်းလွယ်စုတွဲဖက်သွေးမှုနိုင်လေသမားတို့ကိုရွေးချယ်ထားပါတယ်။မွန်ဒေသလုံးဆိုင်ရာတည်မှုပြည်စီပါတီ ANDP ဟာ2015ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာဆက်ချောင်းနေရာအနိုင်ရရှိထားပြီးမဲ့2015ရွေးကောက်ပွဲမှာတော့တနေရာနာအနိုင်ရရှိထားပါတယ်။
မော်မြူရာပါတီ MMP အနေနဲ့2015ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာ3နေရာအနိုင်ရရှိထားပါတယ်ခင်ဗျာ။ကိုနိုင်ကွင်းတင်ပြပို့ထားတာပါ။အခုတော့မလေးရှားနိုင်ငံမှာရှိတဲ့ချင်းတိုင်းသားလူမျိုးစုတွေကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မလေးရှားနိုင်ငံမှာရှိနေတဲ့ချင်းတိုင်းသားလူမျိုးစုတွေကိုကုလသမဂ္ဂမဟာမင်းကြီးရုံးကအထောက်အထားကတ်တွေနဲ့ ကျမ်းမာရေးပညာရေးအထောက်အကူမပေးတော့တဲ့အတွက်လုံခြုံရေးအတွက်အခက်အခဲရှိနေသလိုမြန်မာအစိုးရအနေနဲ့လည်းနေရရင်ပြန်ဖို့ကမ်းလှမ်းနာရီမရှိတဲ့အကြောင်းမလေးရှားရောက်ချင်းဒုက္ခသည်များမဟာမိတ်အဖွဲ့ကပြောပါတယ်။မိုင်အေးမာကသတင်းပေးပို့ထားပါတယ်။မလေးရှားနိုင်ငံမှာကုလသမဂ္ဂမဟာမင်းကြီးရုံး
UNHCRရဲ့အဆောက်အအုံနဲ့တတိယနိုင်ငံကိုထွက်ခွာသွားခဲ့ကြတဲ့ချင်းလူမျိုး6000ကျော်ရှိပြီးလက်ရှိမှာတော့အထောက်အထားရှိတဲ့သူတွေကမရှိတဲ့သူတွေပါအားလုံးပေါင်းရင်
3000ကျွန်တော်တို့ချင်းလူမျိုးတွေကိုပဲ UNHCR ကနေအထောက်အထားကမထုတ်ပေးတာဟာ၃နှစ်လောက်ရှိပြီဖြစ်တဲ့အကြောင်းမလေးရှားရောက်ချင်းဒုက္ခသည်များမဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌပုံမှန်ခတ်ကအခုလိုပြောပြပါတယ်။2015မှာတကယ်ကျွန်တော်တို့ထုတ်ပေးခဲ့တယ်။2015နောက်ပိုင်းမှာတော့ကျွန်တော်တို့ကျန်းမာရေးမကောင်းတဲ့လူနဲ့အပြီးပါမဲ့ကလေးဆက်ရှင်နဲ့အောက်ကလေးစသဖြင့်အဲ့လိုပဲထုတ်ပေးပြီးတော့
ော့ဘူးလို့ထုံမပေးပေါ့ထုံပေးနိုင်တော့ဘူးလို့အဲ့လိုကြည့်ပဲကျွန်တော်စီးပွားမှာပြောပါတယ်2015အာဩဂတ်လလောက်မှာစတာပါအဲ့ဒီမှာကျွန်တော်တို့ကအပြင်ကိုအဆင့်မျိုးတွေကိုပညာရေးနဲ့ပတ်သက်တဲ့ထောက်ပံ့နေဆက်မရေးနဲ့ပတ်သက်တဲ့အထောက်ပံ့နေတောင်းလိုက်လာပြီးခုနဲ့ပတ်သက်တဲ့ဒီ project အသေးလေးတွေထုတ်ပေးတဲ့ထောက်ပံ့နေအားလုံးအဲ့ဒီမှာဖြတ်လိုက်တာခင်ဗျ
အခုဆိုရင်မြန်မာနိုင်ငံထဲမှာအရက်သားအစိုးရတက်လာပြီးတဲ့နောက်
နိုင်ငံရေးဆွေးနွေးပွဲတွေလုပ်နေတာတွေချင်းပြည်နယ်အတွင်းကလက်နက်ကင်တွေနဲ့လည်းဆွေးနွေးပွဲတွေလုပ်နေတာတွေလည်းရှိနေတာပါဒါပေမဲ့ချင်းဒုက္ခသည်တွေအတွက်နေရက်ပြန်ရေးကမ်းလှမ်းတာတွေတော့မရှိသေးဘူးဆိုပြီးသူကဆိုပါတယ
်နိုင်ငံရေးဆွေးနွေးပွဲတွေနဲ့လက်ရိုက်သက်ဆိုင်တာများပါတယ်အဲ့ဒါကြောင့်ကျွန်တော်ကတော့တကယ်လို့များရွေးချယ်ခွင့်ရှိလာခဲ့တော့ဒါတော့ရွေးချယ်ရမှာပေါ့လေဒါပေမဲ့ဖို့ပြောဆက်မှာတော့ကျွန်တော်တို့ကရွေးချယ်ခွင့်မရှိသလိုရွေးချယ်ပွဲရန်အတွက်မအောင်ပြန်မရှိသလိုဆုံးဖြတ်ပွဲရန်လည်းကျွန်တော်တို့ကမှကျွန်တော်ကိုကမ်းလှမ်းလာတယ်လို့လည်းမရှိဘူးဆိုတော့
အခုအချိန်မှာတော့အထောက်အထားသတ်မှတ်တစ်ခုရရှိဖို့ကအရေးတကြီးလိုအပ်ချက်ဖြစ်တယ်လို့လည်းသူကဆိုပါတယ်
။စွာနေရဖို့အတွက်အဲ့ဒီကတ်ကလည်းအခြေခံလိုအပ်ချက်ဖြစ်နေတဲ့ကတ်ဆိုအတင်ကျင်းတော့ကျွန်တော်တောင်းဆိုပါတယ်ဒါပေမဲ့သူတို့ဘက်ကဒီအကြောင်းပြချက်မပေးသလိုပြန်ပြီးတော့မှလုံခြုံမှုတက်ထုတ်ပေးမယ်ဆိုတဲ့ဟာမျိုးလည်းမရှိတာတော့တော်တော်လေးအခက်အခဲရှိတယ်။ဘာဖြစ်လို့လဲဆိုတော့မလေးရှားနိုင်ငံသားတခြားနိုင်ငံနဲ့မတူဘူး။နံပါတ်၁ချက်ကျွန်တော်တို့ကအဖမ်းဆီးကြပါတယ်နံပါတ်၂ချက်ကကျွန်တော်တို့ကဒီတမရတိုက်တာနဲ့ခံရတယ်အမျိုးမျိုးပေါ့လေဒီနေ့စဉ်နဲ့နဲ့ကအဲ့ဒီ case ပေါင်းစုံကဖြစ်နေတယ်ဆိုတော့ဒီကျွန်တော်တို့မှာအထောက်အထားမရှိတဲ့ပုံမှာတော့လေအနိုင်ဆင့်ခံရတဲ့ခါကြတော့ဒါတွေလည်းကျွန်တော်တို့အချင်းချင်းပြင်ပြခဲ့ပါတယ်သူတို့လည်းသိပါတယ်ဒါပေမဲ့သူတို့မှာဒီတောင်းပြချက်ကိုလက်ခုချိန်ကြီးထုတ်ပြောတာလည်းမရှိဘူးဆိုတော့လေအဲ့ဒါကတော့အခက်အခဲဆုံးပြဿနာပါကျွန်တော်မှာနေထိုင်ဖို့အဲကျန်တဲ့ကိစ္စတွေတော့ခဏထားလိုက်အောင်ဒေါ်လောက်ဆယ်မှာဒီမလေးရှားနိုင်ငံမှာလုံလုံချောချောနဲ့နေထိုင်ဖို့အထောက်အထားတစ်ခုတော့အမှန်တမ်းလိုအပ်ပါတယ်
ချင်းဒုက္ခသည်တွေဟာမလေးရှားနိုင်ငံကို2018ခုနှစ်ကတည်းကရောက်ရှိခိုးလုံလာတာဖြစ်ပြီးအခုဆိုရင်17နှစ်လောက်ရှိပြီလို့လည်းသူတို့ကဆိုပါတယ်ချင်းဒုက္ခသည်တွေဟာအိန္ဒိယထိုင်းနဲ့မလေးရှားနိုင်ငံတွေမှာခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ရှင
်မအေးမှသတင်းပေးဖို့ထားတာပါဒီကနေ့ည9:00 နာရီကနေ 10:00 နာရီထိတင်ဆက်မဲ့ VOA Radio အစီအစဉ်မှာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလိုင်းအစီအစဉ်တွေကိုလိုင်းတူမီတာ25 32 51နဲ့လိုင်းနက်မီတာ190တို့ကနေပြီးစောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုတော့ဂျန်နေသေးတဲ့အချိန်တွင်မှနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တန်ကြီးထက်ကပြောပြပေးပါအောင်ရှင်
ဒီကနေ့စနေနေ့ကကွဲလွန်ခဲ့တဲ့အသက်82နှစ်အရွယ်အမေရိကန်ထက်လွှတ်တော်မှဂျွန်မက်ကင်းကိုနောက်ဆုံးအနေနဲ့အောက်မေ့ဂုံပြူတဲ့အခမ်းအနားတွေကတစ်ခုဖြစ်တဲ့စနေနေ့အောက်မေ့ဂုံပြူဘွဲကတော့နိုင်ငံရေးအတိုင်းအဝိုင်းအတွင်းလက်ရှိတာဝန်ထမ်းဆောင်နေကြသူတွေရောအရင်ကတာဝန်ထမ်းဆောင်ခဲ့ကြသူတွေရောလာရောက်ဖို့ရှိနေပါတယ်။ဝါရှင်တန်ဒီစီက National Cathedral မှာကျင်းပမယ့်အခမ်းအနားမှာတော့သမ္မတဟောင်းနေဖြစ်တဲ့ဘရက်ကိုဘားမားနဲ့ George W. Bush တို့ကချီးကျူးဂုဏ်ပြုစကားပြောကြမှာဖြစ်ပါတယ်။နိုင်ငံသားဝင်ကြီးဟောင်း Henry Kissinger နဲ့အထက်လွှတ်တော်အမဟောင်း Joseph Lieberman တို့လည်းစကားပြောကြမှာဖြစ်ပါတယ်။ Rohingya Muslim အရင်နဲ့ပတ်သက်ပြီးဖိအားပေးနေတာတွေကပြဿနာဖြစ်ရှင်ရေးအထောက်အကူမဖြစ်ဘူးလို့တရုတ်ဘက်ကဒီကနေ့ပြောဆိုလိုက်ပါတယ်။ Rohingya Muslim အရင်နဲ့ပတ်သက်ပြီးတစ်ဖက်သက်တန်းခတ်ပိတ်ဆို့မှုတွေဝေဖန်မှုတွေနဲ့ကင်တွဲဖြစ်ရှင်းနိုင်မယ်လို့တရုတ်အနေနဲ့မယူဆပဲအပြုသဘောဆောင်တဲ့အခန်းကဏ္ဍကသာဆက်ပြီးဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးလည်းဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးကြဖို့ရှိပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကဖွဲ့ထားတဲ့မြန်မာဆိုင်ရာစုံစမ်းရေးအဖွဲ့ကပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစဉ်ခံစာထုတ်ပြန်ခဲ့ပြီးနောက်တနေ့မှာပဲဆွေးနွေးဖို့စီစဉ်ထားတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဖျက်သိမ်းခံထားတဲ့နိုင်ငံရေးပါတီကပါတီဝင်14ဦးကိုအစိုးရကပြန်လှုပ်ပေးလိုက်ပါတယ်။ကမ္ဘောဒီးယားဘရင်ရဲ့ပြစ်ဒဏ်လူငယ်ကွင်းနဲ့ဒီကနေ့အင်ကာနီအစောပိုင်းဖနွမ်ပင်မြို့တော်ကပရိစာထောင်ကနေဒီလူတွေလွတ်မြောက်လာတာဖြစ်ပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ပြောပြပေးခဲ့ရပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ကျမတို့ရေဒီယိုစီစဉ်ပြီးပြီးချင်း Asia Set 7ဂျူဒူကနေထုတ်လွှင့်ပေးမဲ့ VOA TV သတင်းလွှာအစီအစဉ်ကိုစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။နောက်ထပ်2နာရီကြာမှာကျမတို့ပြန်ဆောင်ကြပါမယ်ရှင်။ကျမများပါရှင်အမ
This program has come to you from the Voice of America, Washington. From Washington.